နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသထဲကမြို့နယ်တစ်မြို့နယ်အပါအဝင်ဖြစ်တဲ့လဟဲမြို့မှာလက်ရှိအာဏာရပါတီအနေနဲ့မဲဆွယ်စည်းရုံးရေးကာလတွေမှာလူမျိုးရေးအကြောင်းပြမဲဆွယ်မှုတွေလုပ်နေတယ်လို့ NLD ပါတီဝင်တွေကဆိုပါတယ်ဒါပေမဲ့လည်းကြံခိုင်ဖွံ့ဖြိုးရေးပါတီအနေနဲ့ကတော့ NLD ပါတီရဲ့ပြောဆိုမှုတွေဟာမဟုတ်မှန်ကြောင်းတုံ့ပြန်ပြောဆိုလိုက်ပါတယ်အပြည့်စုံကတော့ကိုရင်တော်ရသတင်းယူခဲ့တဲ့ကိုထက်အောင်ကပြောပြပေးမှာပါရှင်
နာဂတိုင်းသားများစုနေထိုင်တဲ့လဟဲမြို့မှာလာမယ့်ရွေးကောက်ပွဲကြရင်အင်အားကြီးပါတီနှစ်ခုဖြစ်တဲ့ဒီအောင်စုတက်ခိုင်ရေးပါတီနဲ့ NLD ပါတီတို့ဝင်ရောက်ရှင်ပြိုင်ကြမှာပါမဲဆွယ်စည်းရုံးကာလတွေမှာလက်ရှိအနာပါတီအနေနဲ့ဒီဒေသတော်ဝိုင်းမှာလူမျိုးရေးနဲ့ပတ်သက်ပြီးတော့မဲဆွယ်စည်းရုံးမှုတွေလုပ်နေတယ်လို့လဟဲမြို့ NLD ပါတီဝင်တွေကဆိုပါတယ
်ဒီတစ်ဖက်ပါတီကအနေပြီးတော့ဒီလွတ်တော်အမတ်လောင်းတွေကသူတို့လူတွေလွတ်ထားပြီးတော့ရွာတွေမှာရွာကြီးတွေမှာပေါ့နော်ဒီ NLD နိုင်ရင်စစ်ဖြစ်မယ်လို့ဖြစ်စတော့ကျွန်တော်ဒီသားလူတွေအင်တာမှာကြောက်တာပေါ့အဲဆိုတော့စစ်ဖြစ်မှာတော့နောက်ပြီးတော့ NLD နိုင်ရင်အာဏာလွတ်ပြောင်းပေးမှာမဟုတ်ဘူးဆိုတော့သူတို့ဆိုလိုတာ1990တုန်းကရုပ်ောက်ဝဲအချိန်တွေကိုဒါကိုသူတို့အနေနဲ့အဲတုန်းကလည်းအာဏာမလွတ်ဘူးအခုလည်းစစ်တပ်ကအာဏာလွတ်ပြောင်းမှာမဟုတ်ဘူးဆိုပြီးတော့ဒါပေမဲ့ကျွန်တော်တို့ဒါကိုလည်းပြန်ရှင်းပြပါတယ်1990ရုပ်ောက်ဝဲအချိန်တွေတုန်းကနဲ့အခုလည်းရှိအချိန်တွေလုံးဝမတူပါဘူးလို့1990ရုပ်ောက်ဝဲဒီစစ်တပ်ကနေပြီးတော့ပူဆောင်ပြီးလုပ်တဲ့ရုပ်ောက်ဝဲဖြစ်တယ်အခုကျတော့ဒါတရားဝင်2010ဖွဲ့စည်းပုံချေခံဥပဒေရပေါ်လာတဲ့အစိုးရတရက်ကနေပြီးတော့ဖွဲ့စည်းထားတဲ့ရုပ်ကောက်ဝတ်ကော်မရှင်ကနေပြီးတော့ကျင်းပတာဖြစ်တယ်။အားကြောင့်မို့လုံးဝအာဏာလွှဲမှာဖြစ်တယ်။အဲ့လိုလုပ်ချင်းဟာကျွန်တော်တို့ပြည်သူတွေကိုစော်ကန်းနေတာပဲဆိုပြီးတော့ကျွန်တော်တို့ဒီလိုပြန်ပြောပါတယ
်။ကျန်းခံရေးပါတီကတော့အတိုက်ခံပါတီရဲ့ပြောဆိုချက်တွေဟာမဟုတ်မှန်ကြောင်းလုံးပြန်ပြောဆိုလိုက်ပါတယ်
။ကျွန်တော်သူ့တယောက်တည်းအမြင်နဲ့ပြောမှဆိုရင်ဒါတို့ဟာရှင်ပြန်ဖက်တို့တို့ကိုယ်စားလှယ်လောင်းနေဖြစ်ဖြစ်တဲ့အကြောင်းမို့တို့ရဲ့ပြောမှဆိုရင်တော့ဒါအနိုင်အရှုံးဆိုတဲ့ပြောမှဆိုရင်တော့ဒီအနိုင်အရှုံးဆိုတဲ့ရလတ်ပုံမှာမူတည်ပြောမှဒါကျွန်တော်တို့စိန်ဖော်မှုတည့်ရနေတွေ့ရဖြစ်နေဖြစ်မယ်တို့မဟုတ်ဒါကိုဖက်ကကိုထက်အာသာချက်တခုနဲ့တွေ့ရှိတာဖြစ်နေဖြစ်မယ်ကျွန်တော်ဒီလိုပဲခံယူပါဟု
တ်ကဲ့ဆိုတော့တို့ရဲ့တုံးရဲ့တို့ရဲ့ပြောဆိုမှာနဲ့ပတ်သက်ပြီးတာကြတော့တကယ်ပဲ USB ပါနေတဲ့ငင်းချက်ထုတ်နိုင်ရလား
ကျွန်တော်တို့ထုတ်နိုင်ပါတယ်ခင်ဗျကျွန်တော်တို့ပါတီဝင်တယောက်သူတယောက်နဲ့ပြောခန့်တော့မှကျွန်တော်တို့ဒါကျွန်တော်တို့ဥပဒေရညှိဆွလာမယ်ဆိုရင်ပြောခဲ့တဲ့လူကတာဝန်ယူမှုတာဝန်ခံမှုရှိရပါမယ်
USTV တပါတီအနေနဲ့တော့ဒီကိစ္စဒီလိုမျိုးမဲဆက်စည်းရုံးမှုတွေမလုပ်ဘူးဆိုတာပြည့်ပြည့်တသားပြောဆိုနိုင်နေဆို
တော့ကျွန်တော်ပြည့်ပြည့်တသားပြောဆိုနိုင်မှာခင်ဗ
ျမဲဆက်စည်းရုံးစင်မှာလူမျိုးရေးဘာသာရေးနဲ့လူတို့ချင်းဒါမှမဟုတ်ဘူးဆိုရင်လူအများကိုထိခိုက်စေနိုင်တဲ့ရေးသားဟောပြောမှုတွေမလုပ်ရဘူးလို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်လည်းငယ်မျိုးက NLD ပါတီကတော့ကော်မရှင်ကချမှတ်ထားတဲ့စီရင်စည်းကမ်းချက်ကျော်လွန်တဲ့မဲဆက်စည်းရုံးမှုတွေကိုကော်မရှင်ထံတိုင်ကြားသွားမယ်လို့ဆိုပါတယ
်လက်ရှိအခြေအနေကတော့အလုပ်တွေရာများနေတော့ဒီကောက်ပွဲအလွန်ကာလမှာဖြစ်ဖို့ပုံများမယ်ထင်ဒါပေမဲ့ဒီကြားထဲမှာလည်းကျွန်တော်တို့ခွင့်တိုင်တာတယ်လို့ကျွန်တော်လုပ်ဖို့ရှိပါတယ
်ဟုတ်ကဲ့ဘယ်လိုပုံစံမျိုးတွေလုပ်ဖို့ရှိလဲ
ကျွန်တော်တို့ကဥပဒေကြောင်းရပဲကျွန်တော်တွေ့မှာပါဒီကောက်ပွဲကော်မရှင်ကိုပဲကျွန်တော်တိုင်မှာပ
ါမဲဆက်ကြည့်ရင်ရပောင်60အတွင်းမှာတချို့နေရာတွေမှာတော့နိုင်ငံရေးပါတီတွေရဲ့မဲဆက်မှုတွေကိုဟန်တာနှောက်ယှက်မှုတွေရှိနေပေမဲ့လည်းပြည်အောင်စုရေးကောက်ပွဲကော်မရှင်ဘက်ကတော့တိတိယောက်ယောက်ရင်းယူမှုတွေလက်ရှိအချိန်မှာသိမ့်မတွေ့ရသေးပါဘူးခင်ဗျာ